သမရဝင်းနည်းရဲ့ကြည်တန်လူချင်းသက်တာဝန်အမိန်နဲ့ဒီကနေ့ကြံလို့လာသူတွေထဲမှာရိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရပ်ပေါင်း900ကျော်အကြာမှာသတင်းတော်နှစ်ဦးပြန်လွတ်လာတာပါ။သူတို့ကိုပြန်လွတ်ပေးတဲ့ပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာထူးဆန်းစစ်ဆေးရေးမှူးပေါမောက်ခရန်ကြီးလီကကြိုဆိုပြီးသူတို့အလို့ကိုသူတို့လုတဲ့အတွက်ဒီလိုစိုးရွားတဲ့အခြေအနေမျိုးမကြုံခဲ့ရသင့်ပါဘူးလို့ထစ်တာမှရေးပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ပြည်တွင်သံမတ်ကြီးတို့ကလည်းဝမ်းမြောက်တဲ့အကြောင်းနဲ့ကြိုဆိုကြောင်းထုတ်ပြန်ချက်တွေမှာပြောထားပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံသားကြီးနဲ့လူညုံရေးမူဝါဒဆိုင်ရာပြောခွင့်ရကလည်းထုတ်ပြန်ချက်တစ်ခုနဲ့ဝမ်းမြောက်ကြောင်းပြောဆိုပြီးမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုအားပေးထောက်ခံပြီးတဲ့နောက်မြန်မာဆွေးရနယ်ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ရဲ့အာဆဒေတာဝယ်ဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတရားမမျှတတဲ့အကျဉ်းချခံရမှုကနေပြန်လွှမ်းမြောက်လာတဲ့ကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးကျူးပြောဆိုပြီးသူတို့နှစ်ဦးဟာအကျဉ်းချခံရဖို့ကိုထားဘယ်တော့မှအဖမ်းမခံခဲ့ရသင့်ပါဘူးလို့ထုတ်ပြန်ပြောဆိုပါတယ်။ဒီကနေ့ပြန်လုပ်ပေးတဲ့အကျဉ်းသားအကျဉ်းသူ6520ဦးရဲ့မှာနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားသူအခုချိန်ထိတည်ထားရသမျှအယောက်20ထက်မနည်းရှိပြီဖြစ်ပြီးအဲ့ဒီအထက်မှာလူမျိုးစုနဲ့နိုင်ငံအဖွဲ့တွေနဲ့ဆက်ဆက်သူတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံတရားနည်းကစပြီးသမရကပြစ်ဒဏ်လူမျိုးစုတာခွင့်နဲ့အကျဉ်းချနေသူတွေကိုပြန်လုပ်ပေးတာမှာဒီကြိမ်ဟာ3ကြိမ်မြောက်ပါ။လူမျိုးသူတွေထဲမှာအများစုဟာမွေးစည်းဝါးသုံးဆွဲမှုလက်ဝဲတွေးရှိမှုတွေနဲ့အကျဉ်းချနေသူတွေဖြစ်ပါတယ်။